Voice of America in Burmese.
Mingla nya jam ma shin. PO American tan ya 2019 khu ni October 18 ya taw jan ni nya bai season 2 ko American pi dan su myo ro Washington DC ga ni dai yai thau ni ba bi. Line to meter 2532 51 apin line line meter 190 ne BO ya Facebook sa myan na PO Burmese news to ga ni pi lo na sin nai ma le shin. ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းယူပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့စီးရနိုင်ငံတွေထိုးစစ်တွေကိုတူရကီနိုင်ငံကယာယီရဆိုင်မှုသဘောတူခဲ့တဲ့ဆိုပေမဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်တူရကီကထိုးစစ်တွေရအောင်အမေရိကန်ကဖိအားပေးနိုင်ခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကမနေ့ကစီးရခီးစဉ်မှာကုန်ယူပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့တူညင်ညာပြေးတော့မှာပါ
အခုညပိုင်းဆက်ပြီးနှာစင်ရမယ့်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်အတွင်းချိန်ခါလီကျေးရွာကာလန်ပေါ်မှာဒီကနေ့အစိုးရစီရင်တန်းဘုံခွဲတိုက်ခိုက်ခံရမှုနဲ့အတူကြောက်တော်မျိုးတွေတိုက်ခိုက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့
ရွာပါလေအကြောက်အားတကြီးနဲ့ခုံးကြီးကျောင်းမှာဓမ္မယုံမှာကြက်ကြက်ဝဲနေကြပါတယ်အဲ့မှာလက်လက်ကြီးကလုံးလာထိမှန်ပြီးတော့ရောက်ကြတဲ့ဦးရဲ့မိန်းမတူဦးရဲ့အဲ့
ဒီကဒေသခံတွေလက်တွေ့ရင်ဆိုင်နေကြရတဲ့အခြေအနေကိုထုတ်လွှင့်ပေးသွားမှာပါရှင်တခါမန္တလေးတက္ကသိုလ်ဝင်းအတွင်းစားတော့ဆိုင်တန်းကိစ္စအမြန်ဆုံးဆောင်ရွက်ပေးဖို့ကြောင်းသားကောင်းဆောင်တွေရဲ့တောင်းဆိုချက်ငိမ့်စုစီပုံမှန်နဲ့1015ရဲ့ကြာခံရသူကချင်လူငယ်နှစ်ဦးရဲ့အယူခံပယ်ချခံရမှုအယူခံဆက်တက်မယ်ဆိုတဲ့အကြောင်းနဲ့အတူအာရှဒေသတွင်းUSAID ရဲ့အခုညီတွေနဲ့ကျမရေးဆိုင်ရာတိုးတက်မှုတချို့မြင်ရတဲ့အကြောင်းမြန်မာနိုင်ငံမှာအဆုတ်ရောဂါဖြစ်နှုန်းကျဆင်းသွားတာကိုကိုးကားပြီးတော့ပြောကြားချက်တွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်အမေရိကန်စစ်စစ်ညှိနှိုင်းမှုကြောင့်တူကီနိုင်ငံကယာယီပြစ်ခတ်ရစဲဖို့သဘောတူခဲ့တယ်လို့ဆိုရင်းနဲ့စီးရဲနိုင်ငံအနောက်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်တူကီနိုင်ငံကကျန်းပတ်သမားတွေဖြစ်သဘောထားပြီးစီးရဲနိုင်ငံထဲမှာခြေဆိုင်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေရတွေကို၅ရက်ကြာရပ်ဆိုင်တာကိုတူရကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရရှိခဲ့ကြပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲစီလံပြည်နယ်မြို့မှာကျေလောင်တဲ့ပောက်ခွဲတဲ့တွေတနက်တန်နေနဲ့မိဖို့တွေကိုတွေ့ခဲ့တာပါပြီးခဲ့တဲ့ဒီမက်ကဆားခဲ့တဲ့တူရကီရဲ့ထိုးစစ်တွေရပ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်အရတူရကီနိုင်ငံနဲ့နေဆန်နီးစီးရဲနိုင်ငံတို့နေရာတော်များကနေကတ်တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်စီးရဲနိုင်ငံကအမေရိကန်တပ်ဖွဲ့တွေအလုံးနီးပါးကိုပြန်လည်ရုပ်သိမ်းမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရုပ်တရက်ကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတူရကီစစ်တပ်နဲ့တူရကီကိုထောက်ခံတဲ့စီးရဲတပ်ဖွဲ့တွေပူးပေါင်းပြီးကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေဆားခဲ့တာပါထိုးစစ်တွေအတွင်းတူရကီစစ်တပ်နဲ့စီးရဲလက်နက်ကိုင်ဖွဲ့တွေဟာအရသားတွေရဲ့အသက်တွေကိုမငဲ့ကွပဲရှက်စရာကောင်းလာအောင်ပြုမူခဲ့တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးဖွဲ့ Amnesty International ကလည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စု Texas ပြည်နယ်က Dallas မြို့မှာကြာသပတေးနေ့ကလုပ်ခဲ့တဲ့မဲဆွယ်စည်းရုံးပွဲအတွင်းတူရကီတပ်တွေတပ်ပွဲရိုက်ခတ်အောင်ယာယီရုပ်ကျထားအောင်လို့ဒီအင်ဂျီရိုတာဝန်ရှိသူတွေဆောင်ရွက်နိုင်ခဲ့တာကိုသမ္မတဒေါ်နယ်ထရမ့်ကခုံယူပြောကြားခဲ့ပါတယ်။ Syria မြောက်ပိုင်းကနေ American တပ်တွေရုတ်ခဲ့တဲ့ကိစ္စကြောင့်သမ္မတကိုထောက်ခံကာကွယ်နေတဲ့ Republican ခေါင်းဆောင်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ဒါကြောင့်သူ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သမ္မတကတခါတလေကျရင်ရန်ဖြစ်နေတဲ့ကလေးတွေကိုရန်ပေးဖြစ်ရတယ်လို့ကတ်တပ်တွေအပေါ်တူရကီတပ်တွေဝင်တိုက်တာကိုဥပမာပေးပြောခဲ့ပါတယ်။ Texas ပြည်နယ်ကိုသမ္မတထရမ့်သွားရောက်တာဟာမနေ့က6ကြိမ်မြောက်ဖြစ်ပါတယ်။သမ္မတပေါ်တရားစွဲနိုင်ဖို့အားလွှတ်တော်မှာဒီမိုကရက်အမတ်တွေကြိုးပမ်းနေကြပေမဲ့မဲဆွယ်စည်းရုံးပွဲကိုလာကြတဲ့သမ္မတထရမ့်ကိုထောက်ခံသူတွေကတော့သမ္မတပေါ်ဆွဆွဲနေကြတာတွေကအလေအညာတွေဖြစ်တယ်လို့ပြောခဲ့ကြပါတယ်။ Dallas မြို့ပြ area တဝိုက်ကမဲဆန္ဒရှင်တွေဟာအရင်တုန်းကဒီမိုကရက်တစ်ပါတီအပေါ်အခိုင်အမာအားပေးခဲ့တာဖြစ်ပေမဲ့မကြာခင်ကမှ Republican ဘက်ကိုပြောင်းပြီးခိုင်ခိုင်မာမာအားပေးနေကြတာပါ။ Dallas မြို့ဟာ American ပြည်ထောင်စုတွေကအကြီးဆုံးမြို့တစ်မြို့ဖြစ်တာကြောင့် Texas ပြည်နယ်အနိုင်ရရေးအတွက်အရေးပါတဲ့မြို့တစ်ခုလည်းဖြစ်ပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ဒီမိုကရက်တွေပေါ်စုံစမ်းစစ်ဆေးဖို့ဖိအားပေးတဲ့အနေနဲ့ယူကရိန်းနိုင်ငံကပူပြင်းလိုအပ်နေတဲ့စီးရဲကူညီဒေါ်လာ3,000,000ကိုသမ္မတဒေါ်နယ်ထရမ့်ကဆန့်ကန့်ထားခဲ့တဲ့အကြောင်းအင်ဂျီရိုယာယီအုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ယူကရိန်းနဲ့အပေးအယူလုပ်တာမရှိကြောင်းသမ္မတထရမ့်ကသတင်းပတ်နဲ့ချီငင်းဆက်ထားပြီးနောက်မှာပဲအင်ဂျီရိုယာယီအုပ်ချုပ်ရေးမှူးမစ်မိုဗန်နီကမနေ့ကဝန်ခံလိုက်တာပါ။နိုင်ငံခြားမူဝါဒရေးရာကိစ္စတွေမှာဒါမျိုးလုံးလိုက်လုထရှိတယ်ဆိုပြီးတော့လေကာဝယ်ပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံကအချင်းပြေချက်ဆမှုတွေပေါ်သမ္မတထရမ့်ကစိုးရိမ်နေတဲ့အတွက်ကြောင့်2016 အမေရိကန်ဒီမယူကပ်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းဒီမိုကရက်ပါတီရဲ့အီးမေးလ်ကိုရုရှားကဖောက်ထွင်းခိုးယူခဲ့မှုနဲ့ဆက်နွယ်နေတာတွေကိုတန်လျက်ရှိတဲ့အတွက်ယူကရိန်းကိုပေးရမယ့်အကူအညီကိုဆိုင်းငံ့ထားတာဖြစ်တယ်လို့လည်းသတင်းတောက်တွေကပြောခဲ့ရပါ။နောက်ပိုင်းမှာတော့အင်ဘီယိုယာယီအုပ်ချုပ်ရေးမှူးကကြီးညာချက်တစ်စောင်ထုတ်ပြန်ပြီးသူပြောကြားချက်ကိုဒေါ်နယ်ထရန့်ပေါ်နိုင်ငံရေးအရာတပတ်သက်တိုးနှက်တက်ခဲ့ဖို့သတင်းမီဒီယာတွေကလူလူဆွဲဖော်ပြခဲ့တာဆိုပြီးတော့လည်းဆက်ဆွဲပြောဆိုခဲ့ပါတယ်။
ဤဥရောပသမဂ္ဂနိုင်ငံတွေကအမေရိကန်ကိုတင်သွင်းတဲ့ဒေါ်လာ9ဘီလီယံကျွဲဘူကုန်ပစ္စည်းတွေအပေါ်ကုန်သွယ်ခွင်တွေဒီကနေ့အစတင်ကောက်ခံနေပါပြီ။ EU တာဝန်ရှိသူတွေနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကြားနောက်ဆုံးအချိန်ထိဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့တာကြောင့်အမေရိကန်မှာတောက်ကြနေကုချိန်ကစလို့တွင်းကုန်ခွန်ကောက်ခံမှုစတင်အသက်ဝင်ခဲ့ပါတယ်။ဥရောပကနေတင်သွင်းတဲ့ဒိန်ကဲထောပတ်ဘစ်ကုတ်မုန့်တန်လွင်သီးအချိုရည်စတဲ့အစားအသောက်တွေကစလို့ဝိုင်းအရက်ဝီစကီအရက်တွေအပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်ပေးဆောင်ရတော့မှဖြစ်ပါတယ်။ EU က Airbus လေယာဉ်ကုမ္ပဏီကိုတရားမဝင်ငွေကြေးပံ့ပိုးပေးနေတယ်လို့ဆိုပြီးအမေရိကန်အစိုးရက EU အပေါ်2004ခုနှစ်တုန်းက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကိုတိုင်ကြားခဲ့တဲ့အမှုမှာအမေရိကန်ကအနိုင်ရခဲ့တာကြောင့်အခုလိုမျိုး EU ကုန်တွေအပေါ်သွင်းကုန်ခွန်ကောက်ခံခွင့်ရခဲ့တာပါ။ Airbus လေယာဉ်ကုမ္ပဏီကိုငွေကြေးပံ့ပိုးပေးခဲ့တဲ့ Britain, ပြင်သစ်၊ Germany နဲ့ Spain နိုင်ငံတွေရဲ့ကုန်ပစ္စည်းတွေကတခြား EU နိုင်ငံတွေထက်ပိုပြီးတော့သွင်းကုန်ခွန်ပေးဆောင်ကြရမှာဖြစ်ပါတယ်။ဥရောပမှာတိဆောက်တဲ့လေယာဉ်တွေအမေရိကန်ကိုတင်သွင်းရင်လည်းသွင်းကုန်ခွန်တစ်ဆယ်ရာခိုင်နှုန်းပေးရတော့မှာပါ။ WTO ရဲ့ဆုံးဖြတ်ချက်မှာအမေရိကန်အစိုးရကလည်း Boeing ကုမ္ပဏီအပေါ်ငွေကြေးပံ့ပိုးနေတာတရားမဝင်ဘူးလို့ပါဝင်ပါတယ်။ဒါကြောင့် EU ကိုတင်ပို့တဲ့အမေရိကန်ကုမ္ပဏီအပေါ် EU ကသွင်းကုန်ခွန်ချမှတ်ခွင့်ရဖို့ရှိနေတာကြောင့်လာမယ့်လပိုင်းတွေအတွင်းမှာပို့ပြီးတော့ခိုင်မာတဲ့တုံ့ပြန်မှုတွေကိုလုပ်သွားမယ်လို့ပြင်သစ်စီးပွားရေးဝန်ကြီး Bruno Le Maire ကပြောကြားခဲ့ပါတယ်ရှင်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9300ဟိုင်းဒိုမီတာ57 kHz 5885တို့ကျင်းစနေတနင်္ဂနွေမှာဟိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါရစေ
။ VOA မြန်မာတန်ညမာပိုင်းအစီအစဉ်ရဲ့တောက်ချန်နေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့အစ္စရေးချဆက်ဆံရေးခိုင်မာမှုရှိကြောင်းနဲ့အီရန်ပေါ်တုံ့ပြန်မှုပူးပေါင်းကြိုးဝှက်မဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကထပ်လောင်းအတည်ပြုပြောဆိုလိုက်ပါတယ်။စီးရွေးကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းလိုက်တာကိုအီရန်ကအခွင့်အရေးမှာစိုးရိမ်မှုတွေရှိနေကြမှာပဲ။အစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နေတန်ယာဟူးနဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးခိုင်မာကြောင်းပြောဆိုလိုက်တာပါ။အစ္စရေးနိုင်ငံကမှာဒေသရင်းကိုပါအီရန်နိုင်ငံကချင်းချောက်လာမဲ့အန်ဒီယာကိုတုံ့ပြန်မှုကြိုးဝှက်မှုတွေနဲ့ရှေ့လေပိုင်းဒေသတင်းရင်းရေးစစ်ကူးတွေရှေ့လမ်းဒေသနဲ့ပတ်သက်လို့ကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းဆွေးနွေးဖြစ်တဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောပါရယ်ဝန်ကြီးပွန်ပီယိုပါဝင်အမေရိကန်ဒုသမ္မတမိုက်ပင်စူးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တူရကီနိုင်ငံအန်ကာရာမြို့တော်မှာတူရကီသမ္မတနဲ့တွေ့ဆုံပြီးစီးရီးယားနိုင်ငံအတွင်းတူရကီရဲ့ထိုးစစ်တွေရပ်ဆိုင်းမှုဆွေးနွေးခဲ့ပြီးနောက်ပြန်မှာပဲအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ရပါအမေရိကန်ကဂျာဝင်စစ်ဆေးမှုကြောင့်တူရကီစစ်တပ်ကအပြစ်ခံရဆဲဖို့သဘောတူခဲ့ရဆိုတဲ့အပေါ်အစ္စရေးဝန်ကြီးချုပ်ကိုသတင်းတောက်တွေကမေးမြန်းရမှာတော့အကောင်းဆုံးရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းသာပြောပေမဲ့အသေးစိတ်ကိုတော့ထုတ်ပေါ်မပြောပါဘူး
ဟောင်ကောင်မှာမျက်နှာတွေကိုဖုံးကွယ်ဆန္ဒပြမှုတားဆီးထားတာကိုအာခံတဲ့အနေနဲ့ကတ်တွန်းစက်ကောင်ပုံမျက်နှာဖုံးတွေဝတ်ထားကြတဲ့ဆန္ဒပြသူတွေတယောက်နဲ့တယောက်လက်ချင်းချိတ်တန်းစီဆန္ဒပြခဲ့ကြပါတယ်။ဝက်ဝင်ရုပ်ဝက်ရုပ်စတဲ့ကတ်တွန်းစက်ကောင်ပုံမျက်နှာဖုံးဝတ်ဆန္ဒပြသူတွေကမြေအောက်ရထားလိုက်ဘူရာယုံတွေရှိရာတခြားမှာတန်းစီပြီးတော့ဆန္ဒပြကြတာပါ။ဟောင်ကောင်အစိုးရကိုဆန္ဒပြသူတချို့ကရဲရီအပေါ်ဒီအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်မှာမျက်နှာဖုံးစွဆန္ဒမပြရဘူးလို့အမိန့်ထုတ်ထားတာဖြစ်ပါတယ်။ဒါကြောင့်ဆန္ဒပြသူတွေဘက်ကအကြမ်းမဖက်ဆန္ဒထုတ်ဖော်ပြတာတဲ့အနေနဲ့အခုလိုမျိုးကတ်တွန်းပုံမျက်နှာဖုံးတွေဝစ်ဆင်ကြတာပါ။နေ့လယ်ပိုင်းတုန်းကလည်းမြို့လယ်ကစီးပွားရေးအချက်ချာကြတဲ့နေရာတွေကိုဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့တဲ့အတွက်ရှင်သာအသွားအလာတွေခေတ္တရပ်ခဲ့ပါတယ်။ဟောင်ကောင်အာဏာပိုင်တွေအပေါ်ဆန္ဒပြသူတွေတောင်းဆိုထားတဲ့အချက်၅ချက်ကိုဟောင်ကောင်အုပ်ချုပ်ရေးအဖွဲ့အကြီးကကယ်ရီလမ်ကမလိုက်ရောနိုင်ဘူးလို့ပြောခဲ့တာကြောင့်ဆန္ဒပြသူတွေဘက်ကလည်းအလျှော့မပေးနိုင်ဘူးလို့ပြောပြီးတော့အခုစနေတနင်္ဂနွေရုံးပိတ်ရက်မှာအကြီးအကျယ်ဆန္ဒပြဖို့အတွက်အပြည်သူတွေကိုစော်ဩထားပါတယ်။တနင်္ဂနွေနေ့ကျရင်တရင်အပတ်20မြောက်ချီတက်ဆန္ဒပြကြမယ့်ဆန္ဒပြဝဲကြီးတွေကိုရဲတွေကတားမြစ်ထားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဘက်ကတော့တားမြစ်ချက်ကိုမနာခံဘဲစီစဉ်ထားတဲ့အတိုင်းဆန္ဒပြသွားမယ်လို့ပြောထားပါတယ်။ဆန္ဒပြသူတွေအဓိကတောင်းဆိုနေတဲ့အချက်တွေထဲမှာဟောင်ကောင်ပြည်သူတိုင်းမဲပေးပိုင်ခွင့်ရရှိဖို့ဆန္ဒပြသူတွေအပေါ်ရဲတွေရဲ့အကြမ်းဖက်မှုကိုစုံစမ်းပေးဖို့ဖမ်းဆီးတရားဆွဲခံထားရတဲ့ဆန္ဒပြသူတွေကိုလူငင်းချမ်းသာခွင့်ပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံရှိရဲမှဒီကနေ့တောက်ချန်နေဝှက်ပြူနေခြင်းလက်နက်ကန်နေမော်တာနဲ့ပြစ်ခတ်မှုကြောင့်မွတ်စလင်ပလီတခုမှအမိုးပြိုချပြီးလူ62ယောက်ထဲမှလည်းသေဆုံးသွားတဲ့ကြောင်းဒေသခံအစိုးရတောင်းရှိသူတွေကပြောပါတယ်ဟက်စကာမီနာခေငါတက်ခတ်ခံရမှုတွင်တရားရသူဒါဇင်နဲ့ချီရှိခဲ့ပြီးကလေးတွေပါဝင်တယ်လို့လည်းနဂါတာပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရသူကပြောဆိုခဲ့တာပါတက်ခတ်မှုနဲ့ပတ်သက်လို့တာလီဘန်ဖွဲ့ကတော့ပြစ်တင်ရှုတ်ချလိုက်ပြီးတက်ခတ်မှုက IS စစ်လန်စစ်သွေးကြော်ရဲ့လက်ချက်ဆိုပြီးတော့လည်းပြစ်တင်ပြောဆိုခဲ့ပါတယ်ဒီချိန်ထဲမှာပဲနိုင်ငံနောက်ပိုင်းဟီရွက်ပြည်နယ်မှာလည်းလမ်းမေးထောက်ပုံးပေါက်ကွဲမှုကြောင့်ကားစင်းပေါ်လိုက်ပါလာတဲ့ကလေးလေးယောက်ပါဝင်လူ6ယောက်သေဆုံးသွားတဲ့အကြောင်းပြည်နယ်ဆိုရပြောခွင့်ရသူကပြောဆိုခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံပြည်နယ်နောက်တစ်ခုမှာအင်မတန်ကူးစက်လာပြီးတော့ဒေသနိုင်တဲ့အာဖရိကန်ဝက်တုတ်ဝေးရောဂါပြန့်နှံ့ဖြစ်ပွားနေတယ်လို့တာဝန်ရှိသူတွေဒီကနေ့ပြောကြားပါတယ်။မနီလာမြို့တော်တောင်ပိုင်းကကာဗီဒေးပြည်နယ်နဲ့လူဇွန်ကျွန်းပေါ်ကနွေဗာအက်စီယာပြည်နယ်တွေမှာရောဂါကူးစက်ဖြစ်ပွားနေတာပါ။ကာဗီဒေးပြည်နယ်ရွာမှာပြည်နယ်ထဲမှာဒီရွာနှစ်ရွာမှာကူးစက်နေတာတွေ့တဲ့အတွက်ဆက်လက်မပြတ်အောင်ထိန်းနိုင်ဖို့အဝင်အထွက်အဆက်အသွယ်ဖြတ်တောက်ထားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရယ်။နွေဗာအက်စီယာပြည်နယ်မှာလည်းအာဖရိကန်ဝက်တုတ်ကွေးကူးစက်မှုဖြစ်ပွားပြီးမဲ့တိတ်အများကြီးတော့မဟုတ်ဘူးလို့လေယာဆိုင်ပြောရေးဝန်ကြီးကပြောပါရယ်။အခုချိန်ထိပျောက်ကင်းအောင်ကုသနိုင်တဲ့ဆေးမရှိသေးတဲ့အာဖရိကန်ဝက်တုတ်ကွေးဟာဝက်အသင်းအရှယ်ဝက်အသေးဝက်သားစိမ့်တွေအပြင်အဝတ်အစားဖက်နက်မော်တော်ကားအစရှိတဲ့တက်ရှိမဟုတ်တဲ့အရာတွေကနေတဆင်လဲကူးဆက်နိုင်ပါတယ်။ဝက်တွေကြားမှသာကူးဆက်ပြန့်နှံ့တာဖြစ်ပြီးတော့လူတွေကိုတော့တက်ရောက်မှုမရှိပါဘူးရှင
်။တကြံနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့ရသေးတော်မျိုးနဲ့ချိန်ခါလီကျေးရွာကားလမ်းပေါ်မှာအစိုးရစီရင်တန်းဘုံခွဲတိုက်ခိုက်ခံရကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။မနေ့ကလည်းကြောက်တော်မျိုးနဲ့တွင်ဘုံခွဲပစ်ခတ်ကြရမှာအရသာတွေထိခိုက်သေးဆုံးခဲ့တဲ့အကြောင်းတပ်မတော်နဲ့ဒေသခံရွာသားတွေကပြောပါရယ်။ရခိုင်ပြည်နယ်အတွင်းကစီရင်နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရသေးတောင်မြို့နယ်မောင်သောငူမော်ကလန်ချင်းကာလီကျေးရွာတောင်ဘက်ရေကျော်သဏ္ဍာန်ကြီးမှာတပ်မတော်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတယ်လို့ချင်းကာလီကျေးရွာသားတို့ကပြောပါတယ
်အရှင်ကလေးတောင်ပရေကျော်သဏ္ဍာန်ဖိုက်မှာပေါက်တယ်လို့ပြောတယ်ဒါမှတော့အပေါ်ထိတိုက်လို့မရှိသေးဘူးကာတူးကြီးကျလာတယ်ကျတယ်အဲ့တော့မိုင်းပေါက်တယ်လို့ပြောတယ
်ဘုံပေါက်ွဲပြီးပြစ်ခတ်မှုအနေငယ်ရှိပေမဲ့ထိခိုက်မှုတစုံတရာမရှိဘူးလို့သူကဆိုပါတယ်ချင်းကာလီကျေးရွာတွင်လူဝင်မှုကြီးကြပ်ရေးအဖွဲ့တွေရောက်နေစဉ်တွင်မိုင်းခွဲဖြစ်စဉ်ဖြစ်ပွားပြီးအငူမော်တောင်ဦးစီဒီဘက်မှာလည်းဒီမနေ့ဘုံပွားကွဲမှုရှိနေတယ်လို့ရတိတောင်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မနေ့ရှင်းနိုင်ရောက်မှာရှင်ကာရီရွာရဲ့တောင်ဖက်မှာဟိုတရားကလေးတခုရှိတယ်။တောင်ကြားချောင်းဖြက်ကူးတဲ့တရားအဲ့ဒီနားမှာမိုက်ပေါက်တယ်လို့သိရတယ်။လာဝကတစ်ခုရောက်နေတော့ကြားတယ်။ဒီအငူမော်စစ်ကနားမှာအငူမော်ကုံတန်းဆိုတဲ့ရွာရှိတယ်။အဲ့ဒီရွာရဲ့မြောက်ဖက်အဲ့ဒီတောင်ဦးဖျားဆိုတာရှိအဲ့ဒီတောင်ဦးဖက်မှာလည်းမိုက်ကလေးဖြက်ကူးလေးတွေပြောတယ်
ဒီကနေ့မိုင်းပေါက်ွဲဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်ပြောခွင့်ရတဲ့အေးအေးကြံကြားရေးတာဝန်ခံကိုမေးမြန်းရမှာမသိရှိသေးဘူးလို့ဆိုပါရယ်။မနေ့ကတော့အကြောက်တော်မျိုးနဲ့ဂျင်းတောင်ကျေးရွာမှာတမတော်စစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါရယ်။
ကျွန်တော်တို့မနေ့ကနေ့လယ်တနာရီနဲ့တနာရီ9မိနစ်ကြားရမှာကျွန်တော်ကံပေါက်ရဲ့အရှင်းမြောက်ပဲမိသား3000လောက်မှာအေးအေးအဲတောင်ရံသူအင်အားဦးလာကရမူပိုင်ဆွဲပြီးကြတမတော်စေချောင်းကိုတိုက်ခိုက်ခဲ့တာရှိတယ်ကျွန်တော်တို့ပြန်လာပြစ်ခတ်တော့ရန်သူကနောက်ဆက်ဆုံးသွားတယ
်မိုင်းခွဲခံရပြီးပြေကမှုကြောင့်ဒိန်းတော်ရွာသားတို့ထိခိုက်တန်ရရရှိခဲ့ပြီးအပေါင်းဝရွာသားတို့ကလည်းတိတ်ဆုံးခဲ့တယ်လို့အပေါင်းဝခြေရွာသားတို့ကဆိုပါတယ
်စားကြဥကတော့ဘုံပေါက်တယ်လို့ပြောပါတယ်နောက်ပြီးတော့ဟိုလက်နဲ့ကြီးလက်နဲ့ငယ်တိုက်ခိုက်တယ်လို့ကြားပါတယ်ဟိုရွာသားတွေအကြောက်အားတကြီးနဲ့ခုံးကြီးကြောင်းမှာဓမာယုံမှာပြပြဝဲနေကြပါတယ်အဲ့မှာလက်နဲ့ကြီးကြလုံးလာခင်းမှန်ပြီးတော့ပါရောက်ကြတဲ့ဥရဲ့မိမတူဥရဲ့အဲ့ဒီရောက်မှလည်းလက်နဲ့အစတွေကထိပါတယ်မနေ့ကကျွန်တော်တို့အပေါဝါကပေါ်လုံုံရက်ွက်ကပေါ့ချီခေါ်ထွင်းအေးများဆိုတဲ့အရေးသားတို့ပြဆုံးတော့ပါတယ်ဥမာညာဖားလက်မောင်းကြီးကျိုးတော့ပါတယ်နောက်ပြီးတော့ညာဖားခြေထောက်လေးကျိုးတော့တယ်ထိုးရောက်တင်ရသေးလေးနေရတဲ့အကိုရ
သမ္မတော်ကနေလမ်းပြပြခေါ်ရတဲ့အပေါဝါကြီးရောသားဒေဆုံးမှုမှာတန်လျာဖြစ်စရာနေသားရှိနေတယ်လို့ရောသားတွေကပြောဆိုနေတယ်လို့ Tamro Begaro, E. Tangare, Manjalu, Tamro Dreman, Pianja, Yetuimu, Pumujo, so Mindonga, Piovare.
มันก็เนี่ยมาไปเรากว่ามาเลยเพราะว่าที่ว่ามาเรียนอุทุอินันหรือเงินเนี่ยโอ้จันรู้ทุกเรื่องด้วยที่เนี่ยเรามาเราอุกองมาเราที่มามันก็เวทาระตัวเนี่ยแล้วที่มาเลยมันก็พาวนาเลยเนี่ยไปเป่ามาเลยเนี่ยเราพาวนที่ตรงนี้ตัวอย่างมาเลยมันนี่ก็เลยมีอุ้มอยู่เนี่ยเต็มอยู่ที่ว่าเพื่อก็ตั้งมาเราอยากยึดทับโบสถานกู้กู้ที่เพื่อก็ตั้งไปยาชีเทเรลูที่เพียงใจยึดตาวงค์ขันตุขากับเปลวว่าเลย
ตำรวจยกขึ้นยาปูมุจโสมินงาที่เดรมังกามุมิชิบุลุเปียวว่าเลยเจ้าคุณน้ามาชิบ่าวเปล่าเราที่ทำกับมันเนี่ยที่เราปกติที่กันนี่มาเลยปนุจโยมโยเนี่ยมีเอาไปเอาเมียจ่อจีว่าถวายมาเนี่ยมาเสด็จเนี่ยเอเยขันเนี่ยนักการพอดูไต่ผัวขี้ป้อนนี่เสียพี่ไต่ผัวเชนี่กูมันตียาดีบุลุเอเพื่อกับเปียวว่าเลย มันเองก็ที่จะเทมาเว้ยจะขายบีเนี่ยมีอู่ปนุจงเจ้าตัวเนี่ยชิมบีเนี่ยเปล่าว่ามีเนี่ยรู้มาไต่ผัวขี้ป้อนแค่เดี๋ยวรู้ไอ้เปียกคุยกับใครตุ๊กขากับเปียวว่าเลยจะขายบีเนี่ยเดินไต่ผัวตัวเนี่ยดูปงคุยกับใครมูพิสุนเดียะเสด็จขี้ป้อนนี่ว่าเลยเอาตัวภาษาง่ายนี่ก็ไม่มีอันยูเนี่ยกันนี่จีว่านี่มาไม่ทำเนี่ยไอ้พ่อเวนหูเนี่ยจังตัวมีเนี่ยเสียงจีว่านี่มาปงทำเนี่ยไอ้พ่อเวนดูกูเนี่ยมาเสด็จกันนี่ตัวช
ကျွန်တော်တို့ရဲ့ဒီကနေ့ရဲ့ဒီသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမီပြကမှုအနေနဲ့ရှိပြီမဲ့ထိခိုက်မှုတစ်စုံတရာမရှိဘူးလို့သူကဆိုပါတယ်ခင်ဗျာ။နိုင်ငံကိုရင်ပြပြသွားတာပါရှင်။အခုမန္တလေးတက္ကသိုလ်စာတောက်ဆိုင်တန်းဘက်ကိုကြည့်ကြရအောင်ပါ။ မန္တလေးတက္ကသိုလ်ဝန်ထမ်းမှတိစောက်ထားတဲ့စားတောက်ဆိုင်တန်းကိစ္စမှာပညာရေးဝန်ကြီးဌာနရဲ့စစ်ဆေးမှုတွေဟာကြန့်ကြာလွန်နေပြီးစုံစမ်းပြီးတဲ့ရလတ်ကိုမေးရမှာလဲစစ်ဆေးရေးအဖွဲ့ခေါင်းဆောင်နဲ့ပညာရေးဝန်ကြီးရဲ့ပြောဆိုချက်တွေကွဲလွဲနေတဲ့အကြောင်းကြောင်သားတမကခေါင်းဆောင်တွေကပြောပါတယ်။ဒီကိစ္စကိုပညာရေးဝန်ကြီးဌာနအနေနဲ့အ мян ဆုံးကင်တွဲဆောင်ရွက်ပေးဖို့ကြောင်သားခေါ
ုဒေါက်တာတီလာဝင်းကတင်နာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးလိုက်တာကြောင့်ကျောင်းသားတမကကစက်တင်ဘာလ2ရက်နေ့ကစပြီးဆန္ဒပြခဲ့ကြပါတယ်။ဒီကိစ္စကိုစုံစမ်းဖို့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းဦးဆောင်နဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုစက်တင်ဘာလ5ရက်နေ့မှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုယ်တိုင်ကဖွဲ့စည်းပေးခဲ့ပါတယ်။ဒုတိယဝန်ကြီးဦးဆောင်တဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ဖွဲ့စည်းလိုက်တာနှစ်လနီးပါးကြာနေခဲ့ပေမဲ့အဲ့ဒီကာလအတွင်းမှာစုံစမ်းစစ်ဆေးမှု၃ချိန်ပြုလုပ်ခဲ့ပြီးပါပြီ။အဲ့ဒီအဖွဲ့ကိုဦးဆောင်တဲ့ဒုတိယဝန်ကြီးကစုံစမ်းမှုရလဒ်တွေကိုသမ္မတရုံးကိုတင်ပြခဲ့ပြီးလို့ဖုန်းနဲ့ဆက်သွယ်ရမှာပြောခဲ့ပေမဲ့လူချင်းတွေ့တဲ့အခါမှာတော့အစီရင်ခံစာကရေးပြီးနေပေမဲ့သမ္မတရုံးကအဲ့ဒီအစီရင်ခံစာကိုလက်မခံတာလို့ပြောဆိုလိုက်ကြောင်းနမ်လေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယမင်းသူကဗီဒီယိုလေးကိုပြောပါတယ်အခုဖြစ်နေတဲ့မန္တလေးတက္ကသိုလ်ဝင်းအတွင်းစားတောက်ဆိုင်နဲ့ဆောက်လုပ်ရာမှာတင်နာမခေါ်တာဟာနိုင်ငံတော်အတွက်ဆုံးရှုံးမှုမရှိဘူးလို့ဒုတိယဝန်ကြီးရဲ့ပြောဆိုချက်ကိုမယမင်းသူကအခုလိုပြန်ပြောပြပါတယ
်တမခေါ်ဘူးဆိုတာနဲ့တက္ကသိုလ်ရောကျောင်းသားတောင်းစုတွေတော့နိုင်ငံတော်အတွက်ကိုဆုံးရှုံးမှုကကြီးမားတယ်လို့ညီမတို့လည်းထင်တယ်အဲ့တော့တခြားသမားနောင်းသူတွေကတနိုင်ငံလုံးကတင်တော်မခွဲတာမှအဲ့လိုရှိတာကိုစွန့်စီရေကောင်းတော့သူဝင်ကြီးကကျတော့နိုင်ငံတော်အတွက်ဆုံးဆုံးမြင်လာမှုမရှိသေးဘူးလို့သူကပြောခဲ့ဒါဟာစွန့်စီရေအဖွဲ့ခေါင်းဆောင်အနေနဲ့မပြောတဲ့နဲ့စကားပေါ့နော်အဲ့လိုမြင်နေအဲ့ဒီစကားထွက်လာတဲ့အတွက်ကြောင့်ညီမတို့ကသူ့ဒီစွန့်စီရေအဖွဲ့လုပ်တဲ့နေရာမှာနောက်ပိုင်းမှာအခုမျိုးသားဟုတ်ဘူးညီမတို့လည်းမြင်နေ
ဒီကိစ္စပေါ်စုံစမ်းစစ်ဆေးနေတာအချိန်ကာလကြာနေပြီလို့ကျောင်းသားတမကဘက်ကပြောဆိုနေပေမဲ့အဖွဲ့ခေါင်းဆောင်ခရီးထွက်နေလို့စစ်ဆေးမရတာလို့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ဝင်ညွှန်ကြားရေးမှူးချုပ်ဦးမျိုးညွန့်ကပြောပါတယ်
။ကြံ့ကြံ့နေတာတော့မဟုတ်ဘူး။လူဝင်ကြီးကခရီးထွက်နေတာဟုတ်။တရုတ်ပြည်ခရီးစဉ်ရှိတော့ဘယ်လိုလုပ်ဆက်လို့ရလဲ
။တင်နာမခေါ်ပဲကိုနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုလုပ်ပိုင်ခွင့်ပေးခဲ့တဲ့ပမောက်ခချုပ်ဒေါက်တာတီရာဝင်းကိုယာရုကနေယာယီရဆိုင်မှုအတွက်တက္ကသိုလ်ကျောင်းသားတွေကဆန္ဒပြတောင်းဆိုခဲ့ကြပေမဲ့ဒေါက်တာတီရာဝင်းရဲ့လုပ်ပိုင်ခွင့်တွေကအရင်အတိုင်းပဲရှိနေတယ်လို့မယမင်းသူကပြောပါတယ်
ဒီကျောင်းမှာပဲရှိနေပြီးသူ့ရဲ့ငွေကိုစီမံခန့်ခွဲရာရောလုပ်ပိုင်ခွင့်ရောအရင်အတိုင်းပဲရှိနေတယ်။အဲဝန်ထမ်းဥပဒေမှာလည်းပါတယ်။ဝန်ထမ်းတယောက်ကသူ့ရဲ့တင်မှုကထင်ရှားလို့ရှင်သူ့ကိုတာဝန်ရနေပြီးယာယီရဆိုင်နေတယ်ဆိုတော့ဥပဒေမှာတော့မှပါနေတဲ့ကိစ္စကိုသူကယာယီရဆိုင်မှုတွေလည်းမပြုလို့ဘောနော်
ဒါနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာ၃ချိန်ရှိနေပြီးပထမတစ်ချိန်တုန်းကမန္တလေးတက္ကသိုလ်မှာစစ်ဆေးမှုလုပ်ခဲ့ပြီးဒုတိယတစ်ခေါက်မှာကျောင်းသားတမကရဲ့တပိတ်ဥဆောင်ကော်မတီမပါဘဲကျောင်းစီမံအဖွဲ့ကိုနေပြည်တော်မှာစစ်ဆေးခဲ့ပါတယ်။တတိယအခေါက်မှာတော့ကျောင်းစီမံအဖွဲ့နဲ့ကျောင်းသားတမကဆရာတမကတို့ကိုစစ်ဆေးခဲ့တာပါ။၎ နောက်တစ်ပတ်မှာတော့စားတောက်ဆိုင်နဲ့ပိုင်ရှင်နဲ့ခွင့်ပြုခဲ့တဲ့ဒေါက်တာတီရာဝင်းတို့ကိုစစ်ဆေးမယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကကပြောပါတယ်။
စုစုပြပြသွားတာပါရှင်ခုကချင်ပြည်နယ်ကကချင်လူငယ်နှစ်ဦးရဲ့အယူခံလွှာကိစ္စဘက်ကိုအလှည့်ပေးကြပါတယ်စစ်ဘေးဒုက္ခတွေကြောင့်တရုတ်ဖို့ပြဆက်ကိုဦးဆောင်ခဲ့တာကြောင့်ငိမ့်စုစီဥပဒေပုံမှန် 19ကိုဒီပြည်နယ်တရားရုံးကပယ်ချလိုက်ပါတယ်။ဒါကြောင့်ပြည်ထောင်စုဗဟိုတရားရုံးချုပ်ကိုဆက်ပြီးတော့အယူခံတက်သွားမယ်လို့ကာယကံရှင်တဦးဖြစ်တဲ့ဆိုင်နူးပန်ကပြောပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုဥပဒေနဲ့အကန့်အသတ်လုပ်နေတာထိန်းချုပ်နေတာတွေဟာတိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုနှောက်နှေးစေနိုင်တယ်လို့လည်းသူကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။ပြီးခဲ့တဲ့လပိုင်းကကချင်စစ်ပွဲရှင်းရပြည်နေမှာ
တေတယုတ်ဖို့တင်ဆက်တာနဲ့ပတ်သက်လို့ကချင်လူငယ်နှစ်ဦးဖြစ်တဲ့ပေါ်လူနဲ့ဆိုင်နူပန်တို့ကိုမြစ်ကြီးနားမြို့နယ်တရားရုံးကစက်တင်ဘာလ2ရက်နေ့မှာငြိမ်းစုစီဥပဒေပုံမှန်
19ထောင်တန်း15ရက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီလိုအရေးယူလိုက်တာကဥပဒေနဲ့ညီညွတ်မှုမရှိတဲ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ခံရတာကြောင့်ကာယကံရှင်တွေကအယူခံအစဉ်စဉ်တက်တာမှခရိုင်အစဉ်တရားရုံပြည်내အစဉ်တရားရုံတွေကအစဉ်စဉ်ပယ်ချခဲ့တာမှုအခုလိုဗဟိုအစဉ်တီတက်သွားဖို့လှုပ်ဆောင်တာဖြစ်တယ်လို့ဆိုင်းနုပန်ကဗီအိုအေကိုပြောပါတယ်။
စိုင်းနုပန်ကတော့ပြစ်ဒဏ်ကျခံရတဲ့ရက်စိတ်သွားတာကြောင့်ပြီးခဲ့တဲ့စက်တင်ဘာ16ရက်နေ့ကပြန်လည်လွတ်မြောက်လာပြီးဖြစ်ပေမဲ့သူနဲ့အတူထောင်ဒဏ်ချခံရတဲ့ပေါ်လူကတော့တရားသူကြီးကိုကြိုးပြတ်နေတဲ့ချိန်ခွင်ပေးခဲ့တာကြောင့်ပြည်သူဝန်ထမ်းတရားစီရင်မှုဆောင်ရွက်နေစဉ်စော်ကားနှောက်ယှက်မှုရာဇသက်ကြီးပုံမှနှစ်နှစ်ရှင်းတဲ့ထောင်ဒဏ်
3ကိစ္စနှစ်ခုလုံးကိုမြစ်ကြီးနားပြည်နယ်တရားလွှတ်တော်ကိုတင်ပြရမှာမနေ့ကပြည်နယ်လွှတ်တော်ဘက်ကပယ်ချခဲ့တာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုဥပဒေနဲ့အကန့်အသတ်လုပ်နေတာထိန်းချုပ်နေတာတွေကတိုင်းပြည်ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုနှောက်နှေးစေတယ်လို့စိုင်းနုပန်ကဆိုလိုက်ပါတယ်။ကျွန်တော်တို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရပါတယ်ဒီမှာလဲကျွန် 阿拉先生今年后院了，心里比了，我说咋个，我包机也这么吃过咱们后屋，过过阵看咱还过人破家的哈吧，倒嘛，地面空气这么比多，你这是比那他们这么老厂的水哈吧，阿拉先生今年比过去嘛吧，看人家把里面过哪子了。
格车马路外个亚地内马嘞，不就只有个一点一只塞土布路带，问起这个为什么嘞？格因你路外车五个带下水手他嘞木嘛，那怕得对里是比拉木拉面路外吧嘛，阿明车布是你吧嘞？带下水布路上那里，路拉索突破管理个提拔比五里面也有看的亚拉叫，他们的单那里也带下得偏西边的困一个让来西苏亚个么比呗？单单你的路苏拉都个咯，格因你路外车五内不得比得对。来比度，咱里边伢炒股阿配个股价听好吗
？OK， Freedom Expression， 如果说突破表述可以压住伊喏，答应打出来的，能够打出来，你嘛能够马到马过户，多多利股，啊那先碰上嘞，天朝不变啦啦的，那是老板可以宝马过，东表比到马过，第三五里的宝马，东差五里加咯。部门面对哪嘞？在招募路，假如人家拿困难点，假如你也不愿谈你答应拿困难点呢？这个假如答应哪里路哪嘞？反正三千三农历转算喏，明早安尼是的，路草目的个，那是哎呀，大都要把做的，都要来太麻烦。六方拉拉的，就讲对你呀，话嘞，怎么样？
现在苏亚来着，事业不离不靠的，偏的，但现在地大的嘛，没等俺母呢，盘子是谁母的，谁的喽？这里的妈的，张大路爷人呢，在抓楼下赌的哈，那年我金牛别谁母，年数是五百里宝马，超十超高级宝马。宝马十个，啥嘞？宝马弟弟的那对呀，岁数看样木里心里边，见到你的嘛嘞？人家一见到你心里的那他不，所以没跟撇着，人家一。 အကျဉ်းသားအရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားသူတွေဘက်ကထောက်ပြဝေဖန်မှုတွေရှိနေပါတယ်ရှင်။
ဒေါ်ရရှင်များရှင်လာမယ့်2024ပြည်သူ့ကောက်ပွဲမှာပါတီထက်ကိုယ်စားလှောင်ရွေးအခြေချင်းကိုကြည့်ပြီးနေပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညှိနှိုင်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့ရေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923နဲ့9999ကိုခေါ်ယူပြီးဆက်သွယ်ရမယ်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်
VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မနက်ဖြန်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ကြပါရစေ။အခုကျမရေးဆိုင်ရာသတင်းလွှာတော်ဘုတ်ကိုပြောပြပေးပါမယ်။ မြန်မာနိုင်ငံမှာပြီးခဲ့တဲ့ဆယ်စုနှစ်တခုတွင်တီဘီအဆုတ်ရောဂါဖြစ်ပွားနှုန်းထက်ဝက်ကျော်ကျဆင်းသွားတာဟာမြန်မာနိုင်ငံလူထုကျန်းမာရေးကဏ္ဍမှာအရေးပါတဲ့အောင်မြင်တိုးတက်မှုဖြစ်တယ်လို့ USAID အာရှဒေသဆိုင်ရာအကြီးအကဲတဦးကပြောလိုက်ပါတယ်။မြန်မာပါဝင်အာရှဒေသနိုင်ငံတွေအနေနဲ့ကိုအားကိုကိုရပ်တည်နိုင်ရေးအတွက် USAIDကအကူအညီတွေပေးနေရမှာတိုးတက်မှုတချို့မြင်နေရပြီလို့လွှတ်တော်ကြားနာပွဲတစ်ခုမှာ USAID အာရှဒေသဆိုင်ရာယာယီလက်ထောက်အကြီးအကဲကပြောသွားတာပါ။ဒီအကြောင်းကိုတော့ကိုသားညိုကပြောပြပါမယ်ရှင်။
American ပြောင်စုရဲ့နိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေမှာအကူအညီလက်ခံတဲ့နိုင်ငံတွေအနေနဲ့တစ်ချိန်မှာကိုယ်အားကိုယ်ကိုရပ်တည်နိုင်ပြီးတော့တိုးတက်မှုတွေလည်းဆင်ဆဲမပြတ်ရှိစေရတဲ့အစီအစဉ်ချပြီးတော့လုပ်ဆောင်နေတဲ့အကြောင်း USAID American ပြောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီရဲ့အာရှဒေသဆိုင်ရာယာယီလက်ထောက်ကြီးကဲ Gloria Steele ကလွှတ်တော်ကိုပြောဆိုသွားတာပါ။ အဲ့ဒီမှာဒီမဲခေါင်ရဝင်းဒေသမှာပါတဲ့မြန်မာနိုင်ငံအနေနဲ့လည်းအလားတူကိုယ့်ခြေပေါ်ကိုယ်ရပ်တည်နိုင်ဖို့ USAID အနေနဲ့ကူညီဆောင်ရွက်ပေးနေတယ်လို့ပြောပါရတယ်။ Indo-Pacific ဒေသဆိုင်ရာအမေရိကန်မဟာဗျူဟာနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကြားနာပွဲတစ်ခုမှာ USAID ရဲ့ဒီအမေရိကန်ပြောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီရဲ့အာရှဒေသဆိုင်ရာယာယီလက်ထောက်ကြီးကဲ Gloria Steele ကပြောဆိုသွားတာပါ။
In order to advance our partner countries' self-reliance that is inclusive and sustainable over generations, we prioritize achieving gains in health and education. For example, in Burma, which has the highest malaria burden in the greater Mekong region, USAID
assistance. မေကောင်ရဲဝင်းဒေတာတွေမှာမျက်ဖြာရောဂါအမြင့်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာ USAID ရဲ့ကူညီပံ့ပိုးမှုနဲ့ 2012ခုနှစ်ကနေ2018ခုနှစ်အတွင်းမျက်ဖြာရောဂါဟာ80ရာခိုင်နှုန်းအထိတောင်မှကျဆင်းသွားခဲ့ပါတယ်။
USAID ကအကူအညီပေးတဲ့ဒီတနင်္ဂနွေနေ့အစဉ်စစ်တမ်းတရရဆိုရင်တော့မြန်မာနိုင်ငံမှာ TB အဆုတ်နာဖြစ်ပွားမှုနှုန်းဟာလည်းဆယ်စုနှစ်တခုအတွင်းမှာထက်ဝက်ကျော်ကျဆင်းသွားတယ်လို့ Gloria Steele ရဲ့လွှတ်တော်တင်ပြချက်ထဲမှာပါပါတယ်။ TV အဆုတ်နာတသက်တင်မဟုတ်ဘဲနဲ့ဆေးမျိုးမတူတော့တဲ့ TV နဲ့ HIV နဲ့ TV ပေါင်းဆက်ဖြစ်ပွားမှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံအဖို့အခုလိုမျိုး TV ဖြစ်ပွားမှုနှုန်းကျလာတယ်ဆိုတဲ့အချက်ဟာအင်မတန်ကိုအရေးကြီးတဲ့တိုးတက်မှုဖြစ်စဉ်လို့သူကပြောပါတယ်။ USAID အနေနဲ့ မြန်မာနိုင်ငံရဲ့ TV နဲ့ငှက်ဖျားရောဂါတိုက်ဖျက်ရေးအတွက်အကူအညီပေးတာတွေရှိသလိုပဲအဲ့ဒီတော့လည်းစစ်တမ်းကောက်ခံမှုတွေကိုလည်းလုပ်ပေးနေပါတယ်။ USAID ရဲ့ရည်မှန်းချက်တစ်ခုဖြစ်တဲ့ဒီမိုကရေစီစနစ်တွေခိုင်မာအားကောင်းရေးအတွက်အကူအညီပေးတဲ့နေရာမှာတော့ မြန်မာနိုင်ငံတွင်ယင်းနှုတ်နှံမှုလုပ်ငန်းတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပွင့်လင်းမြင့်တာမှုရှိစေဖို့ပရောဂျက်ဘန့်ဆိုတဲ့ဒီ online အချက်အလက် center တစ်ခုထားဖို့ကိုလည်းအကူအညီပေးနိုင်ခဲ့တယ်လို့ Gloria Steele ကပြောပါတယ်။အာဆီယံနိုင်ငံတွေအကြားကုန်သွယ်ရေးကြားခံစနစ်အာဆီယံစင်ကာဝင်းဒိုးလို့ခေါ်တဲ့ကွင်းရေးစနစ်ကိုသုံးပြီးတော့ကုန်သွယ်ရေးဆိုင်ရာဆော်ရဆော်ရန်အချက်အလက်တွေပေးယူလုံနိုင်တဲ့စနစ်မှာမြန်မာနိုင်ငံပါဝင်နိုင်ဖို့ကိုလည်း USAID ကမကြခင်ရပဲကူညီပံ့ပိုးပေးခဲ့တာပါ။ဒါ့အပြင်ဒေသခံလုပ်ငန်းငယ်တွေဖွံ့ဖြိုးအားကောင်းလာအောင်နဲ့ဈေးကွက်ချဲ့ထွင်နိုင်အောင်လို့အကူအညီပေးတာတွေရှိသလိုပဲ ရွေးကောက်ပွဲစနစ်ပွင့်လင်းလွတ်လပ်ဖို့အပါအဝင်ဒီမိုကရေစီရပ်ဖက်အဖွဲ့အစည်းတွေခိုင်မာအားကောင်းဖို့လည်း USAID အနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမှုတွေရှိပါတယ်ခင်ဗျာ။ကိုသားညုံပြောပြသွားတာပါရှင်။
VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုတဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
အဲ့ဒီကရေငန်ဝင်လာတာ။ဥပမာကျွန်တော်တို့ဤမိုင်းအောက်တန်းမကြီးရဲ့နောက်ဖက်ချမ်းအလုံးအဲ့ဒီနားအတွင်းနေဆိုရင်ဒီလေဘယ်တော့မကြောက်ဘာလို့မကြောက
်မြန်မာနိုင်ငံရဲ့ရေအရင်အမြင့်ကော်မတီဝင်ဦးမြင့်သိန်းရဲ့မြန်မာနိုင်ငံကရေတွင်းရေခံတွေရဲ့တန့်စင်မှုတွေအကြောင်းရှင်းပြတာကိုနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရင်စီကန်ထိမ့်သိမ်းရေးရာရှိဖြစ်လာသူမတ်လလဆဟာမလေးရှားနိုင်ငံကနေဒုက္ခသည်အဖြစ်အမေရိကန်နိုင်ငံမှာရွှေ့ပြောင်းနေရာချသူတဦးဖြစ်ပါတယ်။မြန်မာနိုင်ငံမှာအင်္ဂလိပ်စာပြဆရာမတဦးဖြစ်ခဲ့ပြီးအမေရိကန်မှာတော့ရဲအရာရှိဖြစ်လာသူမတ်လလဆရဲ့အမေရိကန်မှာအားထုတ်ကြိုးပမ်းမှုတွေနဲ့စိန်ခေါ်မှုတွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှာမတ်စုမုံကစူးစီးတင်ပြထားပါတယ်ရှင်။ဟုတ်ကဲ့မလလဆန်ကိုအဓိကမြေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကနေတဆင့်ပေါ့နော်ပြောင်းရွှေ့ရောက်ရှိလာတဲ့အချိန်မှာဒီမရောက်လာခင်မှာရောကြွတင်ပြင်ဆင်မှုတွေဘာတွေလုပ်ခဲ့လဲနောက်ပြီးတော့ဘာကြောင့်ဒီနယူးယောက်မြို့ကိုရောရွေးချယ်ပြစ်ခဲ့လဲနောက်ပြီးတော့ဒီရောက်ရှိလာတဲ့အတွေ့အကြုံအစ်တွေပေါ်မှာပေါ့နော်ဘယ်လိုများရင်ဆိုင်ဖြတ်တန်းခဲ့လဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင်
။အော်ဟုတ်ကဲ့အမအနေနဲ့မလေးရှားမှာတော့ဒီအမတော့လာတာ refugee status နဲ့လာတာ哦အဲ့တော့ refugee တမားတွေတက်လို့ရတဲ့အကြောင်းတစ်ခုမှာသမီးလေးကိုတော့အမအကြောင်းတက်ခိုင်းခဲ့တယ်။ဖိတ်ကြရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်။ဒါပြီးတော့ဟိုရင်ဆိုင်ရမယ့်ဟာတွေကဘယ်လိုကြုံတွေ့လာမလဲ။နောက်အမဆိတ်တက်ခိုင်းပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမတို့ကတော့တိတ်ပြီးတော့ပြင်ဆင်ဖို့မလုပ်ခဲ့ဘူး။အဲနယူးယောက်ကိုဘာကြောင့်အမရွေးချယ်ခဲ့ရလဲဆိုရင်အမရဲ့ငယ်ဘဝကတည်းကအမနယူးယောက်ကိုအရင်လာချင်တဲ့လူတယောက်။အဲအဲ့လိုမျိုးဆိုတော့အမနယူးယောက်ကိုရွေးချယ်တယ်။အမတို့မလေးရှားမှာဆိုရင်တခြား state တွေဘယ်ဒီ refugee တွေကသွားကြတယ်ဒါပေမဲ့အမတယောက်ထဲတာနေခေါင်းမဆာနဲ့အမနယူးယောက်ကိုလာခဲ့တယ်ပေါ့နော်အာနယူးယောက်ရောက်ရောက်ချင်းဒီ long island မှာအမတို့အတိဟောင်းအိမ်မှာအမတို့ဇာမင်းများမပတ်နေခဲ့တယ်အဲ့ဒီမှာလည်းအဲ့အတိဟောင်းကအမတို့ဇာမင်းများကိုတောင်းတင်มาဆိုးလို့ညံ့ညံ့ပြောင်းစီခြင်းတယ်အဲ့အဲ့ဒါတော့အမရဲ့ပထမဦးဆုံးအမခံစားရတဲ့ဟာပေါ့အမတို့ဒီ queens မှာပေါ့နော်အခန်းလေးတစ်ခန်းကိုအမတို့စနှားလိုက်တယ်ပေါ့ညီမရဲ့ပထမဦးဆုံးရင်ဆိုင်ရတော့နေရာဒေသပေါ့နော်အဲနေရာအတွားအလာအရင်အခက်ခဲရှိရအမတို့မသိဘူးမသိရခါကျတော့အမတို့မှာဘယ်အရာမစိုးသွားခြင်းရေနေပုံကိုအသုံးပြုပြီးတော့အမတို့နေရာသွားရတယ်အစိုးရဌာနဆိုင်ရာအမတို့ဒီ settlement plan အတွက်အမတို့သွားရတယ်အဲအဲ့လိုမျိုးလေးတွေပေါ့နော်ပြီးတော့အမရောက်ရောက်ချင်းဒီအမဝါပါနဲ့အရင်ရတယ်ဝါပါနဲ့ရတော့အမကစပြီးတော့အလုပ်လျှောက်ရတာပေါ့အဲ့ဒီအgeneral worker ပေါ့ညီမရေအမအရင်တော့မလုပ်ခဲ့ဘူးတဲ့အလုပ်ကြောင်အမလုပ်ခဲ့ရတယ်ပေါ့နော
်အခုကဒီမလလဆန်ကအခုဆိုလို့ရှိရင်နယူးယောက်မြို့ရဲ့ NYPD ပေါ့နော်ဒီရဲအရာရှိတဦးအနေနဲ့အဲ့ထဲမှာမှရင်စည်းကမ်းထိန်းသိမ်းရေးအရာရှိအဖြစ်နဲ့လက်ရှိတာဝန်ထမ်းဆောင်နေပြီဆိုတဲ့ခါကျတော့ဘာကြောင့်ဒီအလုပ်ကိုရွေးချယ်ပြစ်ခဲ့လဲပေါ့နော်နောက်ပြီးတော့ဒီအလုပ်မှာရောဘလို့စိန်ခေါ်မှုဖြတ်တန်းမှုတွေရှိခဲ့ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
ငါအစိုးရအလုပ်တစ်ခုရှောက်မှဖြစ်နေဘာလို့ဆိုတာအမရဲ့ရေရှည်ဟိုပင်စင်ဟို retirement plan အတွက်ပေါ့နော်စေစားရဲ့အမစာတိုက်ရှိတယ်NYPD ရှိတယ် 但是阿妈杀来一路过没有钱的呢，安诺阿皮的一路过嘛有钱的，把比如说阿妈的克里波阿克里亚的有现金 ，action 目标的几个卡嘛，安诺阿皮的阿妈也随便杀的，阿罗阿妈那边安诺阿皮的，伊就把晒条阿妈回来的，回来问的卡加罗阿妈，萨摩的都是萨摩提亚的，阿里一路亚布叫做阿妈萨摩提亚啦，阿罗萨摩的阿对阿妈阿爸们有的。扫离了的，扫没问题来的，第三没提俺们也不，俺妈扫没问题来的，俺妈熬多的是吧咯？扫没熬的着，就留点俺妈哦，就是个在西巴里一路牛的啵 ，processing 里头留点啵喏，俺妈也不搞吃个的，俺妈的一路也不得啵，俺妈等你叫扫完的，比如嘛，阿龙俺妈八撇多的，俺妈也的 psychological desk 啊，脑受我喏 ，psychological desk 吧，八撇多的，是了嘛，就留俺妈哦。The police academy 在破屋手表嘛，对吧？太快了。哎呦 ，police academy 啥子在你家里啥表嘛的 ？NYPD 路过嘛啥呀的？training 啊，阿妈都是 level 阿妈打开呀的。比如 graduation 阿妈不得，graduation 毕业卡家了，阿妈龙岩公园问呀的。龙岩公园啥表问呀的卡嘛 ？academy 嘛正该哪个阿妈罗啥的？龙岩公园家了，那对撇多的。哎你嘛阿妈不从嘛屋中啥表人啥呀的？路里呢？他三亚了，因三亚嘞，把这个路呀，哦，路没有走，阿妈对个呀嘞 ，aggressive 撇在路西嘞，啊，再受啥的啵，不他妈我走，阿妈路问问边境，东阳关问边境的，那爸妈阿妈一年不看嘞，一年不看嘞，阿弟欧啥的嘞，阿弟路嘞，那爸一家嘛攀比多嘞啵，喏，对不对？阿妈阿弟东阳关啥问问的嘛咯，阿妈有那些可以了西嘞，把这个照着啵，喏，哥啊。哦，路啊来对的，路刚啊来对的，然后起码现在路也路刚对的，啊，单一的啊来啊建议的，一路牛的意思，他妈乌龙的烂嘛着，阿妈，那那那个哥哥公司上什么新的路路，都用户里面阿妈先删个呀的，而路牛的阿妈对下来看嘛，那送了阿妈哥阿妈，哦 ，change 来着啵喏，阿妈阿达就打我路路面的，都路里我不路被失散，我的我单位我摊上了，哎，一路没生的，阿妈阿哥说的都路。也十三年看嘛嘞，阿妈用在你洗脚屋，阿妈一年拿龙啊 serious face 呢，阿妈阿三结结哒哒呢，阿妈叫奶奶嘞，看到你嘛
？OK， 哎罗，古的 American 比老是 New York 看到 New York 家属也出这片的，可能表格的路呗，先到那嘞出这的，那蓝色跟银色跟是哪嘞？你妈比那的马来西亚那个嘛喏，古说的是 American 比老是是咯，哥啊，银色跟衬在咩？张文熙都掉你嘞，穿上伢嘞看嘛啵喏，不露面，辛苦木的时间嘞，那比。ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘယ်လိုမျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိလဲအဲ့ဒီအထက်ကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမယ့်အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကစာပေပဲရှိတယ်ကိုလုပ်ငန်းတွေမှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမားနေပေါ့မှန်ကန်တဲ့ decision တော့ချဖို့လိုတယ်ကိုဘက်ကမှားတယ်ဆိုရင်လေဒီဟိုဒီ moderate ဘက်ကပေါ့နော်ကိုပြန်ပြီးတော့ complain လုပ်လို့ရတယ်အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ပြီး complain မဖြစ်အောင်လည်းအမကနေပြီး right decision တော့အမကလုပ်ရတာပေါ့နော်နောက်တစ်ခုကကြတော့ခံအနာတွေကိုတော်တော်များများအမကတာဝန်ယူရတယ်ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိနေဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီ traffic ကို direct လုပ်ဖို့အတွက်အဲ့ဒါတွေအမတို့စီစဉ်ရတယ်ပြီးရခါကျရင်ဥမာ funeralဒီ fire department ကကျွန်တော်မျိုး police officer ရဲ့ funeral မျိုးအဲ့လိုမျိုး funeral တွေမှာလည်းအမားတို့ကတာဝန်ထမ်းဆောင်ရတယ်။ဟိုဒီဒီလိုလာရောက်တဲ့ guest တွေရှိနေအဲ့ဒီအတွက်အမားတို့ကရင်ကျောပိတ်ဆို့မှုတွေအမားတို့ရှိနေအဲ့ဒါတွေအတွက်ကိုအမားတို့ကတာဝန်ယူပေးရတာပေါ့နော်
။ဒီအမားရဲ့ဒီအတွေ့အကြုံကနေပြီးတော့ရှေ့ဆက်ပြီးတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့အမားရဲ့ရည်မှန်းချက်မျှော်မှန်းချက်ပေါ့နော်ဖြစ်ချင်တဲ့အဥ္စာမျိုးအမားအနေနဲ့ဆက်ပြီးစ조사ခြင်းတဲ့ဟာမျိုးဘလောက်အဆင့်တစ်ခုထိရောက်အောင်ထိသွားဖို့အတွက်ပေါ့နော်အမားမျှော်မှန်းချက်ထားပါလဲရှင
်။အာအမားဒီအလုပ်ကိုစပြီးတော့ရည်မှန်းတာကတော့အမားကပထမတော့အမားရဲ့ဆုံးဖြတ်ချက်ကဒါ stepping stone တစ်ခုတော့အမားသတ်မှတ်ထားတယ်။အဲဆိုအမားဒီအားကိုအခြေခံပြီးတော့အမားမှာတခြားရွေးချယ်ခွင့်လမ်းကြောင်းဒီအများကြီးရှိသွားတာပေါ့နော်အမဒီထဲကိုခြေစုံရက်လိုက်ပြီဆိုတော့လေအမဥမာတခြားဘယ် department ကိုအမရှောက်မလဲရှောက်ဖို့အတွက်အမအတွက်ဒါဟာ experience တစ်ခုအနေနဲ့ဒီအောင်လုပ်တယ်ပြီးရခါအခုအလုံးလုံရင်းတန်းလန်းနေအခုဆက်လုံရင်းတန်းလန်းနေတော့အမအလုပ်ကိုအမနှစ်သက်လာတယ်ပေါ့နော်နှစ်သက်လာတယ်အဲ့တော့အမရဲ့ရည်မှန်းချက်ကတော့အမ supervisor တယောက်အခုအမ supervisor ဆောင်တော့အမဝင်ဖြစ်နေပေါ့နော်ဒီဇင်ဘာလမှာသူတို့ခေါ်လိုက်နောက် အမကြီးနားထားတယ်တော့အမကောမန်တာတယောက်တူဖြစ်တဲ့အဖြစ်တော့အမကြီးနားထားဟုတ်ကဲ့ရှင်ဒီအမေရိကန်ပြည်တော်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပတ်ဝန်းကျင်တဲ့အတွေ့အကြုံတွေကိုရောက်ရှိလာမယ်အမျိုးသမီးတွေအတွက်ကိုပေါ့နော်ဘယ်လိုများသတင်းစကားအားပေးစကားပြောချင်တာရှိပါလဲရှင်ကိုယ့်ရဲ့အတွေ့အကြုံနဲ့ရှင် ก่อนเนาะวิพันธ์หนูเนี่ยมาอายชีเนี่ยอุปมาดีเล่าก่อนเนาะอามาคุดีอันนั้นดีดีมาชีเนี่ยเล่ามาเหงาดีอามาดีโลมิวที่อินเทอร์วิวโปรเซสเนี่ยเล่าในเจ้ากาลามาเลยดีโลเว็บดีมาเว็บแบงค์ยี่ดีกว่านี่มาเลยเจ้าด่าเรื่องนี้อายชีเอริมาเทียมามาอามากะงาป้าเช็คขนาดเลยงาเบลล่างาป้าเช็คขนาดเลยงาป้าเจเนลล่างาอยากป้าเมื่อตัวบ้าตัวงาเอาเจ้าเจียบอยู่ เออลูกอยู่บ้านเนาะใส่ได้อามาเราใครมาดีเช่นเนี่ยนั่นหมายถึงอันนี้จะมีดูใส่ได้ใครใครมามาอามาทารีเช่นเนี่ยแล้วจะคุยว่าจะรอกูพาเพื่อนเช่นเนี่ยสุดเลยยิ่งมันจะเป็นได้ว่าเองแล้วขันทามาบ้านเนาะเที่ยงทามาเช่นเนี่ยยังไงเนี่ยตัวเด็กเองหูรูเปล่าลูกตุยเวดานามีดีลูตุเปล่าลูกตุยเวดานามีอามามาพิเศษเช่นหู
Because it only serves to make me more determined to achieve my final goal. And I come back even stronger, not an honest any longer. Masu Monsi then told him to be the Mutami Kandago, Menepas, and Nasin, and Marishin. Akura Duda Sol and American Quingo, Sabiro told him American Tiranzu, Mar Towi Quint, Peshu Quint, Baby, Kayade, Saudi, Jane, Lume, Akazata Maria, Dutau, Sandat, Porto Muri, Jango, Go on at the Sepi Tavarishin.
American Bianzu Ma, Johnny Gulu Pian Punjay Nit Sama, Towe Pashukin Dazi Pipin Canada South, Rimbat Jowly Shivare, Elo Pipin Canada Saudi Shida Surago Tibune, Delo Chinirigo Mimon Tupiao, American Dwanga Sajida Gima, Sao Paburi, Simba Javare, Ganuin Sabilo Tamatare Saudigo, Johnny Choma, Pashukin, a big bit movie Shinirawa, Dijon said Timbia Piame.
Get up from there, I say. Okay, Ma. A brown-skinned girl in a cotton gown got up and stretched her arms.
A good jagayara garo, Richard Wright Yire, native son, Sao Teka Kono Chetachua, Tongua Donze Laudunga, Chicago Muma, Sidney Nitangayare, Adanese Yue, Lume Lunge, Thomas G. Chama, Tisauko Tongua Lise Kuni Durunga Towigera Pibi, Tongua Kunese La Yamaro, New Hampshire Pinema, Tisauko, Pepin Library. Sao Tema, James are taken Janet Zagaloni Pau in Ajao, Daha Seko Janan Zirisu Biro Pipin Laidawa, Agu Kamaro, Virginia Pine, Alexandria Murrow, Justin Wilsinga, Sachirate Kuma, Agulu Pajap Piaware.
I was looking over the list of books that have been banned all around our country.
Regan Bianu de Quima, Towigwe, Pashuwe, Pipin Tire, Sao Sienu, Chile Kama, Disao, I don't know, Dolly Squesamai, General Steven Elepa winning a Johnny Ma, Nicola, Pinta, Lai, Sao Dugo, Pipin, Dasi, Arishibi, Kaleri Sao, Muso, Pashuwe, Maya, Lola Javari.
Walk with many leaves of grass, Sao Soinle, Ninene, Yitari, Parajanso, Bido Pipin, Cavare. Magtrenye, Adventures of Hickleberry Finn Saugaro, Lumioye, Yanbozari, Pawane, so be up in a chuma, Pashugan Pigbin Tower, Beatley, Boho Sajide, Wunan, Kidi Dauga.
A lot of them are still banned, including the ones that are here.
The catcher in the Rhine Sauha, Satawi, Pigrega, Missing Pigbin Kanayaraba, Harry Potter Sauso in a Katli Chow Sajida Grigani, Pesha Kanabai.
The Domino, Pigbin Kanada Sau, the Rimba Yogi Karang, Sajida Masau Papuri Chimbaware. American Poison Ubre, Petma Bins and Jemma, Lilla Swatopo, Josu Quent, Pashukun, Pitara Jang, Pepin Tamu Rishini, Jamaway, Agulo Sao Papuri, Jemba Nainawakna. African American Olympic Agazaraman Ua, American Pianzuma, Lumioye, Quaja Sasamu Rishini, Surago Piatare, Nine, Ladio So, Lirama Sandambido Kangwa Sana Piagajara, Agusoye, Mazet and Hishidawavi, Tangua Chausse Shikuni, Nuya the Olympic Agazar Pemwe Twin, Supe Wema, Elo Sana Piagajarawa, Dijon Setin Piapuame.
Carlos, as usual, has burst out of the box. Tommy Smith running pretty well so far.
And in lane 2, Bombook is strong on the outside. It's Edwin Roberts. It's John Carlos right now.
1968 ခုနှစ်အော်တိုဘာလ16ရက်နေ့ကအမေရိကန်အိုလံပစ်အပြေးသမား Tommy Smith နဲ့ John Carlos တို့ဟာစုပေးပွဲအစီအစဉ်အတွင်းလက်သီးကိုဆုပ်လေထဲဆန်တန်းပြီးတော့အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမေရိကန်သမိုင်းမှာလူလူချင်းပေါ်ဆူဆူရွရွခွဲခြားဆက်ဆံတဲ့အချိန်ကာလအတွင်းမက္ကဆီကိုစီးတီးမှာကျင်းပတဲ့အိုလံပစ်ပြိုင်ပွဲမှာစမစ်နဲ့ကာလစ်တို့ဆန္ဒပြခဲ့ကြတာပါဟာဝတ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ကဒေါက်တာမိုက်ကယ်ဖောင်ထရိုင်ကနိုင်ငံရေးအရာရှုပ်ထွေးမှုတွေရှိနေကြတာကိုအခုလိုထောက်ပြပါတယ
် It was occurring at a time in which there's a great deal of tension and a great deal of uncertainty about
how the Taiwan ja တင်းမာမှုတွေအချိန်တက်နေခြင်းဖြစ်တယ်လို့ Martin Luther King နဲ့ဘော်ဘီကနေဂျီတို့လောက်ကြံခံရတာကြောင့်အချိန်တွေရှုပ်ထွေးနေချိန်မှာဒီအချိန်တွေညင်တက်သွားအောင်ဘယ်လိုလုပ်ရမှန်းမသိလဲဖြစ်နေရတဲ့ချိန်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ
။ရွှေဒဇိစုရခဲ့တဲ့စမစ်ဟာမီတာ200အပြေးပြိုင်ပွဲမှာကမ္ဘာစံကြီးချိုးနိုင်ခဲ့သူပါ။ကာလစ်ကတော့ဂျေဒဇိရခဲ့ပါတယ်။ဆုလက်ခံရယူချိန်မှာသူတို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုကဆင်းရဲမွဲတည်မှုကိုမီးမောင်းထိုးပြတဲ့အနေနဲ့ခြေဗလာနဲ့နေခဲ့ပါတယ်။နိုင်ငံတော်တချင်းကိုတီးမုတ်ချိန်မှာတော့ခေါင်းငုံပြီးလက်သီးကိုဆုပ်လေးလေးဆန်တန်းခဲ့ကြပါတယ်။ဒါဟာသူတို့နှစ်ဦးရဲ့တက်တည်တဲ့ရဲရဲမှုကိုပြသတဲ့လုပ်ရည်ဖြစ်တယ်လို့အမေရိကန်တက္ကသိုလ်ကလူမျိုးရေးမီဒီယာနဲ့ဆက်ဆံရေးပေါမော့ခရှာရီဝီလျံစ်ကပြောရတယ
်။ So to have these two young black men take this moment that
လူမဲလူငယ်နှစ်ဦးကအခုလိုဆန္ဒပြလိုက်တဲ့တဲ့င်းဟာကမ္ဘာတစ်လွှာအခြေတဝင်ပြောစရာတွေဖြစ်သွားခဲ့ပါတယ်။အထူးသဖြင့်အမေရိကမှာလူမဲတွေလွတ်မြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလှုပ်ရမ်းတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ။
1968ခုနှစ်စူပေးပွဲပြီးမှာတော့အမေရိကန်အိုလံပစ်အသင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်။အဲဒီနောက်တော့စမစ်နဲ့ကာလစ်တို့ဟာအသက်အန္တရာယ်ကိုတောင်မှချင်းကျောက်ခံခဲ့ရပါတယ်။အိုလံပစ်အားကစားသမားတဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်မှုအရေးကြီးပုံကိုအခုလိုပြောရတယ်
။ Free expressions must be a continuous sound, my people.
ပြည်ထောင်စုစိုက်လုံဆောင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုရဲ့အတန်ကိုဆက်လက်တည်ဆောက်ရပါလိမ့်မယ်။မကျော်လွှမ်းနိုင်တဲ့အခက်အခဲဆိုတာမရှိပါဘူး။ဘလောက်ပဲခက်ခဲဆက်ပြီးကျော်လွှမ်းရပါလိမ့်မယ်
။အိုလံပစ်ဆုချီးမြှင့်ပွဲအခမ်းအနားတွင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှတ်290ပြည့်တဲ့အနေနဲ့ကာလို့စ်ဟာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူးချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြားခဲ့ပါတယ်
။ Doing the right thing is not an easy thing to do for me or anyone else.
ကျွန်တော်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့290ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီ290ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူ
းအမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖြတ်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖြတ်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့တန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်းဖောင်ထရိုင်ကပြောပါတယ်
Right now there are still
အရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီ290ကအဖြစ်ပြက်ဟာအခုချိန်ထိကိုတွန်းမှုမှုရှိတယ်ဆိုတာကိုပြသနေတာပါ
တရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါတယ်
We see that when athletes do stand up and step up
အားသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြအောင်စနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Carlos တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒူးထောက်ဆန္ဒထုတ်ဖော်ခဲ့သူအမေရိကန်ဖုတ်ဘောအားကစားသမားကေပါနစ်တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဒီအစီအစဉ်ကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့တိုက်ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ရန်ကုန်မြို့နယ်လူပေါင်း6တန်းကျော်ထဲမှာမြေောက်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါတယ်။မြို့အချက်လာတွေနဲ့အတူလူတွေကလည်းတိုးလာနေတာကြောင့်ဒီရှိအတွက်ရန်ကုန်မြို့ရဲ့မြေောက်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းနဲ့ကော်မတီ NWRC ရဲ့မြေောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကိုမင်းမြန်ပြီးပြန်ပြပေးမှာပါ။
နေထောင်စလီတကောင်စီတောက်ပြင်းနေထားရရှင်ငါးတန်းကျော်ရှိတယ်32မြို့နယ်စီပင်သာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတစ်ဝက်လောက်ကမြောက်ကြီးကိုဦခိုးပြီးတော့တောက်တုံးကြီးအတွက်ဒီဝယ်လာလုံးကြတာစီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့မြို့ထဲမဟုတ်တဲ့မြို့ပြင်နဲ့တူးချက်မြို့ပြစ်တီမြို့နယ်တွေတော်တော်များများဟာမြေအောက်ယူအားထားရတယ်စိတ်ယုံလုံယုံနေဆိုရင်ရန်နုံးကြီးမြေအောက်ယူအားထားပြီးတော့သုံးကျွေးနေကြတယ်ပေါ့
ဆိုတော့ဒီမြေအောက်ကြီးကလုံလုံလောက်လောက်ကိုရှိပါသလားဆရာ
လုံလုံလောက်လောက်ရှိမရှိလို့ကျွန်တော်သိသလောက်တော့ဌာနဆိုင်ရာဒီတရားဝင်ဘယ်သူမှတွေ့ချက်မထားဘူးပြကျွန်တော်အတိအချပြောရသေးတယ်ကျွန်တော်ကတော့ဝါဒနာပါလို့နည်းနည်းပါးပါးတွေ့ချက်ထားတာရှိရဲ့ဗျာမြို့အောက်ကြီးကရန်ကုန်မြို့ကဘယ်တော့မှတည်းစတုံးနေဆိုတော့ဗမာပြည်ပရင်လက်ထက်1842ခုလောက်ကလေးကတုံးနေနော်အဲ့ဒီမိကစတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကြတော့လည်းဆက်တုံးနေသူတို့ကဥပဒေကြီးပါကြီးပြတ်တမ်းပြီးတော့ဇနီးတရားနဲ့ရေဘလောက်ထွင်ရင်ဘလောက်ထုတ်မယ်အဲ့လိုမျိုးမှလက်မှတ်ရာတွေနဲ့ရဲစီးမင်းစည်းကမ်းတွေနဲ့ထုတ်တုံးလာတယ်ပေါ့လေအေးအဲ့လိုတုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းနေနဲ့လိုင်စင်နေနဲ့ယူပြီးတော့ထုတ်တုံးလာတာမရှိတော့ဘူးဗျ။ဘာလို့လဲဆိုတော့အဲ့ဒီ British က1939ခုနှစ်မှာမြေဩကြီးဥပဒေပြဋ္ဌာန်းပြီးတော့သုံးဆွဲလာတဲ့ဟာအရေးခင်းမတန်ရင်အိုးအိမ်ဦးစီးဌာနကနေပြီးတော့ဥဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူးမယ်ဆိုရင်သူရှိမှလိုင်စင်ရောက်ပြီးတော့တူးဝင်ပြီးသုံးဆွဲဝင်ပြီးအဲဘလောက်ထွက်တယ်ဘလောက်မှတ်တမ်းနေရှိတယ်မြေသဘောကဘလောက်ရှိတယ်ရေကလန်းဘလောက်ထွက်တယ်ဘလောက်ထုတ်မယ်အဲ့လိုတွေရှိခဲ့တယ်ဗျအဲ့ဒါတွေက1888နောက်ပိုင်း90ခုဒီလိုလိုင်းသားရွှေပြီးသားတကုံမျိုးတစ်တည်းပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မြေအောက်ကြီးနေထားတာဘာဖြစ်လာလဲဆိုတော့လူကြီးများလာတယ်များတူးတဲ့ရွေအကြီးအထွေတွေကများလာတယ်မြေအောက်ကြီးတူတော်မှုပမာဏဘလောက်ရှိလဲဆိုတာကိုဒီဘက်ပိုင်းမှာဘာလို့မှမတည်ကြတော့
ဆရာအဲ့တော့ဆရာသူတည်တနာလုပ်ထားတဲ့ပမာဏကဗျာ
ကျွန်တော်အလုံးမထွက်ခင်1990-91လောက်ကကျွန်တော်မဟာရန်ကုန်ကို water world data monitoring နဲ့ research လေးတစ်ခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲ့ဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိတယ်ဗျဒီမှတ်တမ်းမှတ်ရာလေးပြပြဝါရခဲ့တယ်အဲ့နောက်ပိုင်းမှာရှိတယ်ဗျအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1990-95မတိုင်ခင်လောက်မှာမြောက်ရေစိတ်နှုန်းကရေစီးစိတ်နှုန်းတွေကအတော်ကောင်းတယ်ဗျ 16.9 လက်မှတစ်နှစ်ကိုမြေအောက်ထဲကိုမူးရည်ရည်စိတ်ဝင်နေတော့အဲ့လောက်ထိရှိခဲ့တယ်အဲ့ဒါတွေကဘာလို့လို့ဆိုတော့မြေအောက်ကြီးကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge area ဘယ်နေရာတွေရှိတုံးဆိုတော့အခုမင်္ဂလာတုံးနားတဝိုက်ကနေပြီးတော့မြောက်ဖက်ကိုထောက်ကျန်လို့ဘာလို့လောက်ထိအဲ့နေရာကြီးတွေကဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမူးရည်ရည်စိတ်ဝင်တဲ့နေရာကြီးအများကြီးရှိခဲ့တယ်အခုအဲ့ဒီနေရာဒီမှာမြို့တစ်တီတူးချဲ့စေမြို့ပြတ်ရဝန်းနေဖွံ့ဖြိုးလာတဲ့အမြစေယုံလုံယုံနေလူကြီးအင်းကြီးနဲ့ဖုံးလန်းသွားတော့ပညာရေးဆိုင်ရာ hydrogeology နဲ့စကားနဲ့ပြောရင်ဘာဖြစ်လာလဲဆိုတော့အဲ့နေရာကြီး impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတယ်အဲ့တော့မြေကြီးတွေကမိုးရေစိတ်ဝင်တဲ့နှုန်းကနေရတာအဲ့ဒါနေရတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့ဒီ1995-20 2009နောက်ပိုင်းမှာ15ကြော်ကြော်လောက်ပဲရှိတော့မယ်လို့ကျွန်တော်ခံမှန်းတယ်တနည်းကိုပေါ့ဒီတမ်းမြရေးစီတော့ဒါမှလို့တွင်းရီအတွက်ကများလာတယ်များလာတော့ဘယ်မှာတိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရည် level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်တော့ပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်လို့ပါလို့ရှိရဆိုတိမှာမှတ်မိလိုက်မှာပါဒီခုံးနားကြီးအဲအဲ့ဒီနားကတွင်းနေဆိုရင်ကျွန်တော်တို့တက္ကသိုလ်ဟောဆောက်တဲ့တွင်းနဲ့တွင်းကြီးကျွန်တော်ကနာ90-91မှာကျွန်တော်ဒုတိယနာနဲ့စစ်တန်းကောက်တုံးကအဲ့ဒီအတွင်းကြီးရဲ့ရည်ထွက်တရား3,000ရှိတယ်မြောက်ကြီးလည်းပဲပြီး20ဝန်းကျင်မှာပဲရှိတယ်အဲ့ဒီတွင်းကြီးနားမှာပဲပြီးခဲ့တဲ့2015ဝန်းကျင်တော့ကရည်တွင်းတူးတော့အဲ့ဒီမှာတွင်းကြီးရဲ့15လောက်မှတူးတော့အဲ့ဒီမှာဒီ level ကဘယ်လောက်ဖြစ်သွားလဲဆိုတော့ပြီး40ဖြစ်သွားတယ်ပြီး20ကနေပြီး40ဆိုတော့100%ကျသွားတာပေါ့ဗျာက င်တို့ရန်ကုန်မြို့မှာရေတွင်းနှုံးကောင်းတဲ့အလုံးတို့ကြီးမင်းနိုင်တို့စမ်းကြောင်းတို့လည်းအဲ့လိုပဲကြပြီး35ပဲရှိတဲ့တွင်းကအစိတ်30ဖြစ်သွားတယ်မြောက်ကြီးလည်းပဲကြကုန်တယ
်ဟုတ်ကဲ့ပါဆရ
ာဒီမြောက်ကြီး level မကျတဲ့တွင်းတွေရောဆရာ
အဲ့တွင်းကရေငန်ဝင်လာတာပဲဥပမာကျွန်တော်တို့ကြီးမင်းနိုင်အောက်တန်းမကြီးရဲ့နောက်ဖက်ချမ်းအလုံးအဲ့တွင်းကတွင်းနေဆိုရင်ရေလေပဲတော့မကျဘူးဘာလို့မကျလဲရေငန်ဝင်လာတော့ရေငန်ကပြန်ဖြည့်သွားတယ်ยีจัวมันผิดနိုင်တော့ဘာလို့ဖြစ်နေလဲဆိုတော့ခုနပြောတယ်မီအောက်ยีကိုဖြည့်တင်းနဲ့မိုးยีကခုနရန်ကုန်မြို့ရဲ့မြောက်ဖက်ချမ်းကပြန်တော်ပြောတဲ့နေရာကြီးကအဆောက်အဦတွေနဲ့ပုံလွှမ်းကုန်မီအောက်ยีစီလို့ရဝင်းရနေတော့အဲ့တော့ရန်ကုန်မြစ်ဒီဒီတိတ်ကြရှိရဲ့မြစ်ဒီချောင်းနေနားမှာရှိတဲ့ရက်ကွက်ဒီကျွန်တော်တို့တကုံစိတ်ကန်းတို့အလုံးတို့မန်ကီပွိုင်းတို့ကြီးမြင့်နိုင်တို့အဲ့ဒီနေရာတွေမှာပါဖြစ်လေရင်ငံတိုးတယ်ရွှေပြည်သာတို့ပါလို့ဆိုရင်အနောက်ဘက်ချင်းကြီးငန်းကြီးတိုးလာတယ်အဲ့လိုမျိုးကြီးဖြစ်လာတာဒါတက်ပြီတစ်ခုပဲပေါ့လုံလောက်မှုအနေနဲ့နည်းလာပြီဆိုတော့အခုဒီကြီးငန်းတိုးဝင်လာပြီကြီးလေပဲကျတာတွေကအဖြစ်ပြီးနေ
အဲ့ဒါဆိုမြေအောင်ကြီးကိုဘယ်လောက်ထိရနိုင်နိုင်ပါလဲဆရာ
ဒီမြေအောင်ကြီးကိုတော့ထိုးထိုးတော့ရနိုင်ဦးမှာပဲဗျကျွန်တော်ကမ်းမန်းတော့2030-50လောက်ထိအဲ့ဒီနောက်ပိုင်း2030နောက်ပိုင်း2040လောက်ဆိုရင်တော့ရာသီဥတုကလည်းပေါက်ပြန်လာတာနဲ့အမြဲမျိုးရည်တော့ရမယ်မရဘူးမဟုတ်ဘူးအည်သွေးကြသွားမယ်တောက်တုံးလို့ရတဲ့အနေထားမျိုးကြီးနေလာမယ်ဘာလို့မျိုးရည်ရနိုင်လဲဆိုကျွန်တော်ပြောတယ်ဆိုတော့ရည်ကျူဝင်တဲ့ရဝင်းမရှိတော့ရည်ငန်းဝင်လာမျိုးရည်ကရည်ကျူကရည်ငန်းပေါ်မှာတည်တယ်ဗျရည်ကျူရဲ့ density က1ရှိတယ်ရည်ငန်းရဲ့ density က 1.02 ပဲရှိတယ်အဲ့တော့ floating ဖြစ်တယ်အဲ့ဒီမှာရည်ကျူကရည်တူးကပါပြီးတော့ရည်ငန်းကိုမပြိနိုင်ဘူးဆိုရင်ရည်ငန်းအောက်ကဒီပေါက်ပြီးထွက်ပေါက်ဒီဂျူနီယာကိုရင်ငံမှာရောပြီးတော့အဲဒီမှာကျွန်တော်တို့အရက်ခေါ်ကြတော့တွင်းပြက်သွားပြီလို့ခေါ်တာပေါ့ဒီတွင်းကဒီတွင်းကရင်ချူတော့ဒီမကောင်းတော့ရင်ငံသွားပြီအဲ့လိုကြီးခေါ်က
ြဆန်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲတိတ်ပန်နဲ့နီးတင်ညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မြင်နော်
တခင်မျိုးသက်စီစီတင်ဆက်ပေးနေတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA Internet စာမျက်နှာ bamis.voanews.com မှာပဲဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာပဲဖြစ်ဖြစ်ဒီသိပ္ပံနဲ့နှီးပညာအစီအစဉ်ကိုပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်နှစ်ချိန်ပြည်ပချင်းည10:00ကနေ11:00အထိလိုင်းဒိုမီတာ3251ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505ရူကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဗီဒီယိုရဲ့တောက်ကြနေညပိုင်းထိုက်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
အမေရိကန်စစ်စစ်ညီနှိုင်းမှုကြောင့်တူရကီနိုင်ငံကယာယီပစ်ခတ်ရဲဆဲဖို့သဘောတူခဲ့တယ်လို့ဆိုပေမဲ့စီးရဲနိုင်ငံအနောက်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါရဲ့တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးစီးရဲနိုင်ငံထဲမှာခြေစိုက်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေရတယ်ကို၅ရက်ကြာရဆိုင်ထားဖို့တူရကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲစင်လန်ပီနာမြို့မှာခြေလောင်တဲ့ပောက်ကွဲတဲ့နေ့သနတ်တနေနဲ့မိခိုးတွေကိုတွေ့ခဲ့ကြရတာပါထိုစစ်တွေအတွင်းတူဂီစစ်တပ်နဲ့စီးရဲနိုင်ငံကိုင်ဖွဲ့တွေဟာအရသားတွေရဲ့အသက်တွေကိုမငဲ့ကွက်ပဲရှက်စရာကောင်းလောက်ပြစ်မှုခဲ့ကြတဲ့အကြောင်းလဲနိုင်ငံတကာလူ့ခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောဆိုထားပါတယ်။ American ပြည်အောင်စု Texas ပြည်နယ် Dallas မြို့မှာမနေ့ကလုပ်ခဲ့တဲ့မဲဆွတ်စည်းရုံးပွဲအတွင်းတူကီနိုင်ငံကတပ်ပွဲတွေရာရဆိုင်ထားအောင်အင်ပီရိုတာဝန်ရှိသူတွေဆောင်ရွက်နိုင်ခဲ့တာကိုသမ္မတတော်ထရန့်ကဂုဏ်ယူပြောကြားသွားပါတယ်။စီးရဲနိုင်ငံမျိုးပိုင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းခဲ့တဲ့ကိစ္စကြောင့်သမ္မတကိုကောက်ွယ်ပေးထောက်ခံနေကြတဲ့ Republican ခေါင်းဆောင်တွေကလည်းပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါရဲ့။အမေရိကန်ပြည်သူ့မှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ဒီမိုကရက်တွေပေါ်စုံစမ်းစစ်ဆေးကိုဖိအားပေးတဲ့အနေနဲ့ယူကရိန်းနိုင်ငံကပူပြင်းလိုအပ်နေတဲ့စီးရဲကူညီဒေါ်လာ3,000,000ကိုသမ္မတဒေါ်နယ်ထရန့်ကဆိုင်းငံ့ထားတဲ့အကြောင်းအင်ဂျီယိုယာယီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့အပေးအယူလုပ်တာမျိုးတွေမရှိတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကသတင်းပတ်နဲ့ချီငင်းဆန်ထားပြီးနောက်မှာပဲအင်ဂျီယိုယာယီအုပ်ချုပ်ရေးမှူးမစ်မိုဘန်ကမနေ့တုန်းကပဲဝန်ခံပြောဆိုလိုက်တာဖြစ်ပါတယ်
။တောက်ချနေညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။မနက်ပိုင်း7:00နာရီမှ
6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.